Welcome to the Voice of America in Burmese.
Torrance ba mingla nyin ni kin ma tani ta mo pan pi ja wa yin la kham ya. VOA American tai ye 2015 khu ne July 30 ye January ni nyin ni kin season ni ko Myanmar san daw chei nyin ni 6 nai kwe ya ni 9 thi Washington DC myo daw ga ni line number 16925 do ga ni dai ye tin sin ni ba bi.ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ပြီးထွေးပါအိန္ဒိယသမုဒ္ဒရာတွေကပြင်သစ်ပိုင်ကျွန်းတစ်ခုပေါ်မှာရှာတွေ့တဲ့လေယာဉ်အပျက်စီးတချို့ဟာလွန်ခဲ့တဲ့တနေ့ကပျောက်သွားခဲ့တဲ့မလေးရှားလေယာဉ်ကအစိတ်ပိုင်းတွေဖြစ်နေမလားဆိုတော့ကိုကျွမ်းကျင်သူတွေကစစ်ဆေးနေကြပါတယ်တခါတရားမဝင်တစ်ထုတ်လုပ်မှုနဲ့နှစ်ရှည်ထောင်ချခံထားရတဲ့တရုတ်နိုင်ငံသား150ကျော်အပါအဝင်အကျဉ်းသား9000နီးပါးကိုမြန်မာဆိုရကဒီနေ့လွှတ်ပေးလိုက်ပါတယ်နောက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုပ်ရဲ့အထူးကိုယ်စားလှယ်အဖြစ်နဲ့မြန်မာနိုင်ငံကိုရောက်နေတဲ့ဟောလိဝုဒ်သရုပ်ဆောင်အင်ဂျင်နီယာဂျိုလီဟာဒီကနေ့ကချင်ပြည်နယ်ကဒုက္ခသည်စခန်းတစ်ခုကိုသွားရောက်ပါတယ်ဒီလိုမျိုးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုကောင်းထက်နဲ့အတူပြောပြပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာကချင်ပြည်နယ်မှာသစ်ခိုးထုတ်မှုနဲ့အဖမ်းခံခဲ့ရတဲ့တရုတ်နိုင်ငံသား155ဦးကိုသမရရဲ့လူငယ်ချမ်းသာကွင်းနဲ့ဒီကနေ့မှပြန်လွှတ်ပေးလိုက်ပါတယ်
အဲဒီတော့နိုင်ငံသား155ဦးစလုံးပါတယ်နောက်လာသူတို့ဆက်နိုင်ခွဲလောက်မှဒီလာဝကနေတားရည်နဲ့ဦးစီးပြီးတော့ထုတ်သွားပါပြီ။နိုင်ငံရဲ့နေဆက်ကိုပေါက်သွားပါပြီ။အဲတော့လာဝကပါတဲ့ခံရဲတို့ရဲ
ဆောင်တရုတ်နိုင်ငံသားတွေရဲ့ရှိနေဦးခင်မောင်ပြောသွားတာပါ။ဒီအကြောင်းနဲ့တူသမရလူငယ်ချမ်းသာအခွင့်တဲမှာနိုင်ငံရေးအကျဉ်းသားအနေငယ်သာပါတယ်ဆိုတဲ့သတင်းနဲ့မြန်မာနိုင်ငံရဲ့ထူးခြားမိုးလေဝသအခြေအနေကိုလည်းတင်ပြသွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခင်ဖြူထွေးနဲ့ကိုကောင်းထက်တို့ကအစီအစဉ်ခံပါမယ်ခင်ဗျာ။
အိန္ဒိယသမုဒ္ဒရာထဲကပြင်သစ်ပိုင်ကျွန်းတစ်ခုပေါ်မှာရှာဖွေတွေ့ရှိခဲ့တဲ့လေယာဉ်အပျက်စီးပိုင်းစားတချို့ဟာပြီးခဲ့တဲ့2014ခုနှစ်မတ်လတုန်းကပဟေလီဆန်ဆန်ပျောက်သွားခဲ့တဲ့မလေးရှားလေကြောင်းလိုင်း MH370 ရဲ့လေယာဉ်ကအစိတ်ပိုင်းတချို့ဖြစ်နေမလားဆိုတာကိုအတည်ပြုနိုင်ဖို့စုံစမ်းစစ်ဆေးသူတွေကစူးစမ်းနေကြပါတယ်။ခန့်မှန်းခြင်း2မီတာလောက်ရှိတဲ့လေယာဉ်တောင်ပံကားလိုယူဆရတဲ့အပျက်စီးပိုင်းစားတစ်ခုကိုမာဒဂတ်စကာကျွန်းနိုင်ငံအနီး Reunion ကျွန်းပေါ်ကကမ်းခြေတစ်ခုမှာမနေ့ကပုံထုနေတုန်းကရှာတွေ့ခဲ့တာပါ။အဲ့ဒီနေရာဟာ Boring 777မလေးရှားခီးသည်တင်လေယာဉ်နဲ့နောက်ဆုံးအဆက်အသွယ်ပြတ်တောက်ခဲ့တဲ့နေရာကနေကီလိုမီတာ3500အကွာမှာရှိပါတယ်။အခုတွေ့ရှိရတဲ့အပိုင်းစားကိုပြင်သစ်လေကြောင်းဆိုင်ရာအရာရှိတွေကစစ်ဆေးနေပြီးတော့တဟာပျောက်ဆုံးလေယာဉ်ကအပိုင်းစားတစ်ခုဖြစ်တယ်ဆိုတာကိုပြောနိုင်ဖို့ကတော့သိစောလွန်သေးတယ်လို့ဆိုပါတယ်။တကယ်လို့ပျောက်ဆုံးလေယာဉ်ကအပိုင်းစားဖြစ်တာသိကြခဲ့မယ်ဆိုရင်တော့တဟာခစ်တဲ့လေကြောင်းတွာလာမှုတမိုင်းမှာအထူးခြားဆုံးပဟေလီဖြစ်နေရတဲ့မလေးရှားလေယာဉ်ကိုပြန်လည်ရှာတွေ့ဖို့မှာအဓိကခြေလှမ်းတစ်ရပ်ဖြစ်သွားနိုင်ပါတယ်။အခုတွေ့ရတဲ့လေယာဉ်အပျက်အစီးအပိုင်းအစကိုတော့ Reunion ကျွန်းပေါ်မှာတန့်ရှင်းလုပ်နေကြတဲ့အလုပ်သမားတွေကရှာတွေ့ခဲ့ပြီးတဲ့နောက်မှာဒါကိုဓာတ်ပုံရယူပြီးပြင်သစ်လေကြောင်းလိုင်းဆိုင်ရာကျွမ်းကျင်သူ Xavier Titelmanci ကိုပို့ပေးခဲ့တာပါ။တိုက်တမန်ကတော့ဒီလေယာဉ်အပျက်အစီးစားဟာBoring 777လေယာဉ်ကဖြစ်နိုင်လိမ့်မယ်လို့သူယုံကြည်တဲ့အကြောင်း VOA ကိုပြောပါရရှင်
။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာ1993ခုနှစ်ကလူပေါင်း159ဦးသေဆုံးသွားခဲ့ရတဲ့ဘုံခွဲတိုက်ခိုက်မှုမှာပါဝင်ပတ်သက်ခဲ့သူ Jacob Memon ကိုဒီကနေ့အစောပိုင်းကပဲကွန်မြင်လိုက်ပါတယ်။သူရဲ့နောက်ဆုံးအဆက်လွန်ငယ်ခွဲတောင်းခံမှုပယ်ချခံရပြီးတဲ့နောက်နိုင်ပိုင်းကြမှာပဲအသက်53နှစ်အရွယ် Memon ကိုရဲအစောက်ကျတင်းတင်းကျပ်ကျပ်ချထားတဲ့နံပူဝါမြို့မှာပဲကျိုးပေးကွန်မြင်လိုက်တာဖြစ်ပါတယ်။ဘွန်ဘေးစတော့ရှယ်ယာဈေးကွက် Air India လေကြောင်းကုမ္ပဏီရုံခန်းတွေဟိုတယ်တွေနဲ့ရုပ်ရှင်ရုံတွေအပါအဝင်မွန်ပိုင်းမြို့ကနေရာအနက်ပြားမှာဘုံခွဲတိုက်ခိုက်မှုတွေအတွက်ရှုံးဝဲကြံစီမှုငွေကြေးထောက်ပံ့ပေးမှုပြည်တံတွေနဲ့သူတို့ကို2009အတွင်းကပြည်တံချမှတ်ခဲ့တာပါအခုလိုတိုက်ခိုက်မှုတွေအတွက်တခြားလူဆယ်ဦးကိုလည်းသေတံပေးခဲ့ပြီးနောက်ပိုင်းမှာတော့တသိတကျောင်းပြည်တံအဖြစ်ပြောင်းလဲချမှတ်ခဲ့ပါတယ်တိုက်ခိုက်မှုတွေအတွက်စီစဉ်ညွှန်ကြားသူတွေအဖြစ်စော်ဆဲခံရတဲ့မေမွန်ရဲ့အကူဖြစ်သူထိုင်ကားမေမွန်နဲ့ဂိုင်းခေါင်းဆောင်ဒါဝုဒ်အစ်ဘရာဟင်ကိုတော့လွန်မြောက်နေဆဲဖြစ်ပါတယ်လူခွင့်ရေးအဖွဲ့ Amnesty International ကတော့အိန္ဒိယနိုင်ငံရဲ့အခုလိုသေတံချမှတ်လိုက်တာကိုဝေဖန်လိုက်ပြီးဒါဟာ1993ခုမွန်ပိုင်းဘုံခွဲမှုအတွက်တရားစီရင်ရေးစောင့်ကြည့်ပေးနိုင်မှာမဟုတ်ဘူးလို့ AI အကြီးကဲဖြစ်တဲ့အခါပတ်တယ်ကဆိုပါတယ်
တရားမဝင်တစ်ခိုးထုတ်မှုနဲ့မကြခင်တုန်းကပဲနှစ်ရှည်ထောင်နှံတွေချမှတ်ခံခဲ့ကြရတဲ့တရုတ်နိုင်ငံသား155ရာအပါအဝင်အကျဉ်းသား9000နီးပါးကိုမြန်မာအစိုးရကပြန်လွှတ်ပေးလိုက်ပါတယ်။ဒီကနေ့လူငယ်ချမ်းသာကွင်းနဲ့ပြန်လွှတ်ပေးတဲ့အကျဉ်းသားတွေထဲမှာနိုင်ငံသားသားအကျဉ်းသား210ပါဝင်ပြီးဒီအထက်မှာတရုတ်နိုင်ငံသားတွေပါဝင်တာဖြစ်တယ်လို့တရုတ်အစိုးရအစ်မြင့်အရာရှိတူပြောဆိုတာကိုတရုတ်အစိုးရအာဘော်ဆင်ဝါသတင်းအေဂျင်စီကဖော်ပြပါတယ်။ နိုင်ငံချစ်ချည်ရင်းနှီးမှုနဲ့အတူမိဖက်ဆက်ဆံရေးဆက်လက်ထားရှိနိုင်ဖို့နဲ့လူမှုရေးရှုထောင့်တို့ကနေအခုလိုမျိုးပြန်လွတ်ပေးတာလို့ရှုမြင်ရပြီးအခုပြန်လွတ်လာတဲ့တရုတ်နိုင်ငံသားတွေကိုတော့ဒီကနေ့ကြာသပတေးနေ့ကစပြီးတော့နေရက်ကိုပြန်ပို့ပေးမှာဖြစ်တယ်လို့တရုတ်သတင်းမှာဖော်ပြပါတယ်။မြန်မာပြန်ကြားရေးဝန်ကြီးဌာနကတော့လူသားချင်းစာနာထောက်ထားတဲ့အနေနဲ့အမျိုးသားပြန်လည်စည်းလုံးညီညွတ်ရေးနိုင်ငံရေးလုပ်ငန်းစဉ်တွေမှာအားလုံးပါဝင်ခွင့်ရရှိစေရို့အတွက်အကျဉ်းသား6966ရောက်ကိုဒီကနေ့လူချင်းချက်သာခွင့်ပေးလိုက်တဲ့အကြောင်းထုတ်ပြန်ထားပါရယ်။အခုပြန်လွတ်လာတဲ့သူတွေထဲမှာပိုင်မွန်တက်ချာနေချာနယ်ကနေပြီးတော့အက်ဒီတာနဲ့သတင်းထောက်၅ဦးနဲ့အတူနိုင်ငံရေးအကျဉ်းသားတဒါဇင်နီးပါးပါဝင်တယ်လို့ဗိုလ်မှူးချုပ်ဟောင်းတန်းထွန်းအပါအဝင်ထောက်လှမ်းရေးအရာရှိဟောင်းတို့ချို့လည်းပြန်လွတ်လာတယ်လို့ AAPPB နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းကပြောပါရယ်။အခုပြန်လွတ်လာတဲ့တရုတ်နိုင်ငံသားတွေကတော့ပြီးခဲ့တဲ့ဇန်နဝါရီလကပဲဒီတရုတ်မြန်မာနယ်စပ်မှာတရားမဝင်တစ်ခုထုတ်လုပ်မှုတွေနဲ့ဖမ်းဆီးခံခဲ့ရပြီးဒီလထဲမှာပဲထောင်ဒဏ်10နှစ်ကနေ20အထိနှစ်ရှည်ချမှတ်ခံခဲ့ကြရသူတွေဖြစ်ပါတယ်ဒီလိုမျိုးနှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့တဲ့အပေါ်မှာတရုတ်အစိုးရကလည်းပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာဖြစ်ပါတယ်ရှင
်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုပ်ရဲ့အထူးကိုယ်စားလှယ်အဖြစ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဟောလိဝုဒ်ရုပ်ရှင်မင်းသမီးအန်ဂျလီနာဂျိုလီဟာကချင်ပြည်နယ်မြကြီးနားမြို့ကဂျမ်မဲခေါင်ဒုက္ခသည်စခန်းကိုဒီကနေ့တွားရောက်ခဲ့ပါတယ်ဒုက္ခသည်စခန်းအတွင်းမှာတော့2012ခုနှစ်တုန်းကအစိုးရရဲ့ဖမ်းဆီးထိန်းသိမ်းခံရတဲ့ဥပယံရှောင်းမိသားစုဝင်တချို့နဲ့တွေ့ဆုံစကားပြောခဲ့ပါတယ်ဒီနောက်ညနေပိုင်းမှာတော့မြကြီးနားမြို့ကပဲမြို့ပေါ်ကပဲကချင်ရက်ဖက်အဖွဲ့အစည်းကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်မနေ့ဖြန်ကြရင်တော့ကချင်ပြည်နယ်အစိုးရဝန်ကြီးချုပ်နဲ့တွေ့ဖို့စီစဉ်ထားတယ်လို့လည်းသိရှိရပါတယ်မနေ့တုန်းကတော့ရခိုင်ပြည်နယ်စစ်တွေကိုတွားဖို့စီစဉ်ထားပေမဲ့ရာသီဥတုဆိုးဝါးပြီးလေရင်မစင်းနိုင်တာကြောင့်မတော်ရောက်နိုင်ခဲ့ဘူးလို့သိရပါတယ်မြန်မာနိုင်ငံရဲ့ဒုက္ခသည်တွေအရေးကိစ္စနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကိစ္စတွေနဲ့ပတ်သက်လို့သစ္စာတူတွေကိုဆွေးနွေးမေးမြန်းဖို့အတွက်လာရောက်တဲ့ခီးစဉ်ဖြစ်တယ်လို့လဲဒီခီးစဉ်နဲ့ပတ်သက်လို့သူရဲ့ထုတ်ပြန်ချက်တမှာဖော်ပြထားပါတယ်အန်နလီနာဂျိုလီဟာယခင်ကတော့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေစီကိုတွားရောက်ခဲ့ဖူးပြီးအခုတချိန်လာရောက်ခြင်းကတော့မြန်မာနိုင်ငံအတွင်းကိုတရားဝင်ပထမဦးဆုံးအချိန်လာရောက်မှုဖြစ်ပါတယ်မနေ့တုန်းကတော့မြန်မာတမဒဦးသိန်းစိန်ပြည်တော်စုလွတ်တော်နာရကသူရဦးချွေမန်းတို့နဲ့နေပြည်တော်မှာတီးခြားစီတွေ့ဆုံခဲ့ပါတယ်မြန်မာပြည်လာရောက်ဖို့ဒေါ်အောင်ဆန်းစုကြည်ရဲ့ပုံကူရေးဖိတ်ကြားမှုရတဲ့နောက်အခုခီးစဉ်ဖြစ်လာတယ်လို့လည်းဂျူလီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ဆိုင်းတိုမီတာ25 kHz 11965ဆိုင်းတိုမီတာ32 kHz 9323ဆိုင်းတိုမီတာ58 kHz 5885စနီတန်နူးနေမှာဆိုင်းလိုက်မီတာ190 kHz 1905လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေအမေရိကန်တန်ရဲ့ကြာတာရင်းနေညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်အာဖဂန်နစ္စတန်နိုင်ငံမှာဝရမ်ပြည်တာလီဘန်ကောင်ဆောင်မူလာအိုမာလွန်ခဲ့တဲ့နှစ်တုန်းကတိတ်ဆုံးခဲ့တဲ့ကိစ္စကလက်ရှိအာဖဂန်အစိုးရနဲ့တာလီဘန်အဖွဲ့တွေအကြားငြိမ်းချမ်းရေးဆွေးနွေးမှုတွေမှာရှေ့ဆက်နိုင်ပါမလားဆိုတဲ့တန်တရားတွေကိုအကြီးအကျယ်ဖြစ်နေတယ်လို့အာဖဂန်အစိုးရကပြောပါရယ်တာလီဘန်အဖွဲ့ပြောခွင့်ရဇာဘီယူလာမူဂျဟစ်ကဒီကနေ့အီးမေးလ်နဲ့ကြေညာချက်တစ်စောင်ထုတ်ပြန်လာမှာတာလီဘန်အဖွဲ့ရဲ့နိုင်ငံရေးကိစ္စရပ်တွေကိုကင်တွယ်တဲ့ကာတာနိုင်ငံဒူဟာမြို့ကရုံးအနေနဲ့ပါကစ္စတန်ဒါမှမဟုတ်တရုတ်နိုင်ငံမှာတရားဝင်ငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်နေတဲ့ဆိုတာကိုတောင်သိမှတ်ထားရတဲ့အကြောင်းပြောပါရစေ။အာဖဂန်သမ္မတအရှရဖ်ဂန်နီကတော့လက်နက်ကိုင်အတိုက်အခံအဖွဲ့တွေအားလုံးကိုငြိမ်းချမ်းရေးလုပ်ငန်းဆွေးနွေးမှာပါဝင်လာဖို့ရှိနေတဲ့အခွင့်အရေးကိုလက်လွတ်မခံချဖို့တိုက်တွန်းပြောဆိုနေတာဖြစ်ပါတယ်။ဒါမှမဟုတ်မူလာအိုမာတိတ်ဆုံးခဲ့ပြီးဆိုတဲ့သတင်းတွေနောက်ပိုင်းအချိန်အတော်ကြာအကွဲပြဲတွေဖြစ်နေတဲ့တာလီဘန်အဖွဲ့ကိုကိုးစားပြုနိုင်တဲ့ထင်ရှားတဲ့ခေါင်းဆောင်ရဲလို့ရှိမနေခဲ့တာပါ။တာလီဘန်အဖွဲ့ကတော့အိုမာတိတ်ဆုံးမှုကိုအတိမပြုသေးပါဘူး။အိုမာဟာအာဖဂန်တာလီဘန်အဖွဲ့ရဲ့အစ်စ်မြင့်ခေါင်းဆောင်တစ်ယောက်ဘာသာရေးခေါင်းဆောင်တစ်ယောက်အနေနဲ့ဆယ်စုနှစ်တစုကျော်ကြာဦးဆောင်လာနေခဲ့တဲ့သူဖြစ်ပါရဲ့ရှင်
။အီရန်နဲ့ပြုလုပ်ခဲ့တဲ့သမိုင်းဝင်နျူကလ িয়ার သဘောတူညီချက်ကိုအကောင့်ထက်ဖော်မဲ့နိုင်ငံတကာစစ်ဆေးရေးအဖွဲ့နဲ့ပတ်သက်တဲ့အသေးစိတ်အခြေလက်တွေကိုရရှိဖို့အမေရိကန်လွတ်တော်မတ်တွေဟာထိတ်တန့်အစိုးရအဖွဲ့အရာရှိတွေကိုဖိအားပေးနေပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဗန်ဒါရေးဝန်ကြီးဂျေကပ်လူးအပါအဝင်ထိတ်တန့်အစိုးရရာရှိတချို့ကိုနျူကလ িয়ার သဘောတူညီချက်အရအီရန်အပေါ်ပိတ်ဆို့အရေးယူမှုတွေရှော့ပေါ့ပေးပြီးရရှိလာမဲ့စီးပွားရေးဆိုင်ရာအခွင့်အလမ်းတွေနဲ့ပတ်သက်လို့မနေ့ကလော့တော်မှာမိကွန်ထုတ်ခဲ့ကြပါတယ်။တကယ်လို့လော့တော်ကနျူကလ িয়ার သဘောတူညီချက်ကိုပယ်ချရင်တောင်မှကမ္ဘာအနှံ့ကဘန်တွေမှာထိတ်ချုပ်ခံရတဲ့အီရန်ရဲ့ပိုင်ဆိုင်မှုတွေဟာတနည်းကျရင်ထိတ်ချုပ်ခံရတော့မှာမဟုတ်ဘူးလို့ဗန်ဒါရေးဝန်ကြီးလူးကထောက်ပြပြောဆိုခဲ့ပါတယ်။စနေမှာလာတဲ့လော့တော်ထဲမှာ မဲခွဲဆုံးဖြတ်တဲ့အချိန်ကျရင် Republican အများစုဦးဆောင်တဲ့ Congress Lotto ကဒီသဘောတူညီချက်ကိုကန့်ကွက်ကြမယ့်ပုံရှိပါတယ်။ဒါပေမဲ့ Lotto ကအဲ့ဒီလိုလုပ်ခဲ့မယ်ဆိုရင်ဒါကိုဗီဒီယိုအာဏာသုံးပယ်ချမယ်လို့ပြောထားတဲ့သမ္မတ Obama ရဲ့ကန့်ကွက်မှုကိုကြော်လွန်နိုင်မလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။
ဥရောပကနေတဆင့်ဗြိတိန်နိုင်ငံတဲဝင်ရောက်ဖို့ကြိုးစားကြတဲ့ရွှေ့ပြောင်းဝင်ရောက်သူတို့ဟာပြည်ထောင်နိုင်ငံခါလီမျိုးကယူရိုဥမင်လိုင်းကောင်ကိုဖျက်ပြီးတော့ဝင်ရောက်ဖို့ထပ်မံကြိုးစားခဲ့ကြပါတယ်။ဒီဥမင်လိုင်းကအဝင်ကိန်းနဲ့မလန့်မကန့်မှာရွှေ့ပြောင်းဝင်ရောက်သူတစုကိုဒီနေ့ကြာတာရင်းနေမှာပဲထပ်မံတွေ့ရတာပါ။ဘော်ဒူးနဲ့ဆော်ပိုင်းတို့ကလည်းပြည်ထောင်နိုင်ငံမြောက်ပိုင်းခါလီစိတ်ကမ်းမျိုးကနေအင်္ဂလန်ကိုကုလိုမျိုးသွားလာနေကြတဲ့ရွှေ့ပြောင်းဝင်ရောက်သူတွေကတအုပ်ထက်မနေကုန်တင်ရင်းနဲ့တိုက်မိပြီးတော့သိဆုံးခဲ့ရပါသေးတယ်။ဒီနေ့ဆော်ပိုင်းကဆလို့ဥရောပတိုက်ကိုဖျက်ပြီးဗြိတိန်နိုင်ငံတဲတရားမဝင်ဝင်ရောက်ဖို့ကြိုးစားသူ 38,000 ကျော်ကိုဟန်တာခဲ့ရတယ်လို့ပြည်သက်နဲ့အင်္ဂလန်ကြားဆက်ဆက်ပေးထားတဲ့ဥမင်လိုင်းကားကိုတာဝန်ယူလဲပတ်နေတဲ့ Euro Channel ကုမ္ပဏီကပြောပါရယ်ပုံမကောင်းမွန်တဲ့ဘွားတစ်ခုတိစောက်နိုင်ဖို့မျှော်လင့်ချက်နဲ့မြေထဲပင်လယ်ကိုဖျက်ပြီးတော့ဥရောပဒေသကိုဝင်ရောက်ကြတဲ့ဒုက္ခသည်တွေကိုဗြိတိန်အစိုးရအနေနဲ့အချိုးကျတာဝန်ယူပြီးနိုင်ငံအတွင်းမှာအခြေချနေထိုင်ခွင့်ပေးဖို့ဥရောပခေါင်းဆောင်တွေကတိုက်တွန်းပြောဆိုနေတဲ့အပေါ်မှာဗြိတိန်ဝန်ကြီးချုပ် David Cameron ကတော့ပြင်းပြင်းထန်ထန်ညှဉ်းဆဲထားပါရယ်ရှင်
2016ဘရာဇီးနိုင်ငံမှာကျင်းပမဲ့အိုလံပစ်ပွဲတွေမှာရေထဲကစားရတဲ့အားကစားပြိုင်ပွဲတွေတွင်ပါဝင်ရှင်ပြိုင်မဲ့သူတွေအတွက်ပြိုင်ပွဲကျင်းပရာရေတွေထဲမှာဗိုင်းရပ်စ်နဲ့ဘက်တီးရီးယားပိုးမားတွေအရန်များနေတာကြောင့်ရောဂါအန္တရာယ်ရှိတယ်လို့ရေရည်သွေးဆက်ဆဲသူတွေကပြောပါတယ်။ဘရာဇီးရဲ့အပန်းဖြေမြို့တော်ဖြစ်တဲ့ရီယိုဒီဂျေနီရီယိုမြို့ကအိုလံပစ်မတန်အိုလံပစ်နဲ့မတန်ဆွမ်းအိုလံပစ်ပြိုင်ပွဲတို့အတွက်ရေကူးပြိုင်ပွဲလေးလောပြိုင်ပွဲတွေကျင်းပရမယ့်ရေတွေထဲမှာမိန်လာကလာတဲ့ဗိုင်းရပ်စ်နဲ့ဘက်တီးရီးယားပိုးများပုံမှန်အမြောင်များတွေ့ထားရတယ်လို့ AP သတင်းဌာနကကြာတာပြည်နေ့မှာသတင်းပေးပို့ခဲ့ပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခင်ပြူတွင်းနဲ့ကိုကောင်းထက်တို့ကပြောပြခဲ့ကြတာပါ။ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုRadio ကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းပေးပို့ချက်နဲ့စူးစီးတင်ပြချက်တွေကိုနားဆင်ရပါမယ်။နိုင်ငံတော်သမ္မတရဲ့လူငင်းချမ်းသာခွင့်နဲ့အကျဉ်းသား6966ဦးကိုနိုင်ငံတော်ဝန်အကျဉ်းထောင်တွေကနေဒီကနေ့ပြန်လွှတ်ပေးခဲ့ပါတယ်။အဲ့ဒီအကျဉ်းသားတွေထဲမှာကချင်ပြည်နယ်မှာတစ်ခိုးထုတ်မှုနဲ့ပြီးခဲ့တဲ့သတင်းပတ်ကမှထောင်တန်းတသက်တကျွန်းချမှတ်ခံခဲ့ရတဲ့တရုတ်နိုင်ငံသား155ဦးလည်းပါဝင်ပါတယ်။ဒါအပြင် 2004 ခုနှစ်ကတည်းကအကျဉ်းချနေတဲ့တပ်မတော်ထောင်လိုင်းရေးအဖွဲ့ဝင်တချို့အပြင်နိုင်ငံရေးအကျဉ်းသားတချို့နဲ့မွန်းတဲ့နေကြနေသတင်းသမား5ဦးလည်းပါဝင်ပါတယ်။သမရရဲ့လူငင်းချမ်းသာကွင်းနဲ့အကျဉ်းသားတွေလွတ်မြောက်လာတဲ့သတင်းကိုတော့ VOA သတင်းတော်ကိုစီသူကသတင်းပေးပို့လာပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်204ကကြီးနဲ့အညီအကျဉ်းထောင်တွေမှာထိုက်တဲ့နဲ့ပြစ်ထန်ကြခံပြီးဖြစ်တဲ့အပြင်အကျဉ်းချစင်မှာစီကံကောင်းမွန်တဲ့အကျဉ်းသားအကျဉ်းသူ6966ဦးကိုဒီကနေ့ဇူလိုင်လ30ရက်နေ့မှာနိုင်ငံတော်သမ္မတရဲ့လူငင်းချမ်းသာခွင့်နဲ့နိုင်ငံတော်ဝန်အချင်းထောင်တွေကနေပြီးတော့ပြန်လွတ်ပေးခဲ့တာပါလူမြောက်လာတဲ့အကျဉ်းသားတွေပြီးခဲ့တဲ့သတင်းပတ်ဇူလိုင်လ22ရက်နေ့ကမှကချင်ပြည်နယ်အတွင်းတစ်ခိုးထုံးမှုနဲ့နှစ်ရှည်ပြစ်ဒဏ်တွေချမှတ်ခံခဲ့ရတဲ့တရုတ်နိုင်ငံသား155ဦးလည်းပါဝင်ခဲ့ပါတယ်မြကြီးနားအချင်းထောင်မှာပြစ်ဒဏ်ကြခံရခြင်း၈ရက်အကြာမှာသမ္မတရဲ့လူငင်းချမ်းသာခွင့်နဲ့လူမြောက်လာတာဖြစ်တယ်လို့ပြစ်ဒဏ်ကြခံခဲ့ရတဲ့တရုတ်နိုင်ငံသားတွေရဲ့ရှေ့နေဦးခင်မောင်ကအခုလိုပြောပါတယ်
အဲဒီလိုနိုင်ငံသား155ဦးစလုံးပါတယ်နောက်လာသူတို့ဆက်နိုင်ခွဲတော့မှဒီလာဝကအနေတာကြီးတွေနဲ့ဦးစီးပြီးတော့ထုတ်သွားပါပြီနိုင်ငံရဲ့နေဆက်ကိုခေါ်သွားပါပြီအဲတော့လာဝကပါတယ်ခံရဲတို့ရဲစောင်းချောက်တွေပါပါတယ်သူတို့ဟိုမှာကျွန်တော်ထင်တယ်နေဆက်ကြောင့်သွားပို့ပေးမှာပ
ါဒီကနေ့လွှမြောက်လာတဲ့ကျင်းသားတွေတဲ့တရုတ်နိုင်ငံသား155ဦးပါအဝင်နိုင်ငံခြားသားအကျဉ်းသား210ဦးလွှမြောက်လာခဲ့တာပါလူငင်းချမ်းသာခွင့်လွှမြောက်လာသူတွေလည်း2004ခုနှစ်ကတည်းကအကျဉ်းချခံခဲ့ရတဲ့ထောက်လိုင်းတပ်ဖွဲ့ဝင်တချို့လည်းပါဝင်လာပါတယ်။ဒါ့အပြင်ဘိုင်မွန်းတက်နေဂျာနယ်ကသတင်းသမား5ဦး၊နောက်ပြီးတော့ပုံမှန်436ပြင်ဆင်ရေးလက်မှတ်ရေးထိုးတောင်းဆိုခဲ့လို့ပြစ်ဒဏ်ချခံခဲ့ရတဲ့ဘူမူကျော်စာဝင်းအပါဝင်နိုင်ငံရေးအကျဉ်းသားတချို့လည်းလွှမြောက်လာတဲ့အထဲပါဝင်ခဲ့ပါတယ်။ဒါ့ပြင်လွှမြောက်လာတဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်အလွန်နှေးပါတဲ့အကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPPB ရဲ့တွဲဘက်တွင်မှုကူပိုကြီးကအခုလိုပြောပါရစေ။
ကျွန်တော်သိတာကနိုင်ကျင်းတဲ့ကဘိုင်မွန်တက်နေချန်နေက9ယောက်ပါမယ်။နောက်တမ်ဘလူလေသမားတွေတည်းက2ယောက်ပါတယ်။ပကုတ်ကူထောင်ကလွတ်တာ။နောက်ဦးတောင်းထွန်းရဲ့ဦးမြင့်အောင်ရဲ့ဆိုတာ။နောက်အောင်ကိုလက်ကတည့်ရထောင်ကလွတ်တယ်။နောက်ဟိုဘုံမူကျော်စာဝင်းရဲ့မန္တလေးထောင်ကလွတ်တယ်။နောက်အင်းစင်ထောင်ကလွတ်တာတင်မောင်ကြီး၊မင်းစောဦး၊ပိုးပိုးအောင်နောက်ဦးစင်တန်း။အဲ့ဒါတော့ဒီနိုင်ကျင်းလို့ကျွန်တော်တို့သတ်မှတ်ထားတဲ့သူတွေက13ယောက်ပေါ့နော်။အဲ့ဒါကျွန်တော်တို့သိတယ်။ဒီတမ်ဘလူထောက်လိုင်းဟိုဟောင်းနေပါတယ်လို့တော့ကြားတယ်။အဲ့ဒါမှဘုံမှုချုပ်တန်းထုံးတို့ခင်ရွေးတမဲဦးကိုတင်ထုတ်တို့အဲ့ဒါဒီပါလေတို့ကြားတယ် နော်ဘုံဘူးနေဆိုတော့ဒီတော့ဘုံဘူးနေဆိုပြီးတော့လွတ်တယ်နော်ဟင်းတော်ထောင်းလွတ်တာတယောက်ပါတယောက်ရှင
်ဒီကနေ့ညနေပိုင်းဆက်သွယ်စုံစမ်းထားတဲ့အချိန်အထိတော့နိုင်ငံရေးကျင်းသား73ဦးလွတ်မြောက်ခဲ့တယ်လို့ကိုဝကြီးကပြောပါတယ်တရုတ်နိုင်ငံသားတွေကိုလွတ်ပေးခဲ့တဲ့အပေါ်မှာတော့
တော့အထူးသဖြင့်တော့ကျွန်တော်တို့ဟိုပြောချင်တာကတကယ်တကယ်ကြုံကြရတဲ့တရုတ်ကိုယ်နိုင်ငံတွေကတရားစတာတွေကိုခိုးထုတ်တဲ့တရုတ်တွေကိုတော့ထောင်ထဲမှာအကြာကြီးမထားဘဲနဲ့ချက်ချင်းလွတ်ပေးနိုင်ရင်တကယ်ဒီနိုင်ငံရေးအကျဉ်းသားတွေဟိုချက်ချင်းလွတ်ပေးဖို့ဘာဖြစ်လို့တွန်းဆုံတွန်းဆုံဖြစ်နေရတာလဲပြီးတော့ဒီလူတွေကိုနိုင်ငံရေးအကျဉ်းသားဖြစ်နေလွတ်ပေးပြီးတော့ဘာဖြစ်လို့မလွတ်ရဲရတာလဲအမှန်တရားကိုရင်ဆိုင်အစိုးရကအမှန်တရားကိုရင်ဆိုင်ဖို့တို့ရပေါ့
နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPPB ရဲ့တွဲဘက်အတွင်းမှူးကူဘူကြီးသုံးသပ်သွားတာပါပြီးခဲ့တဲ့ဇွန်လတုန်းကတရုတ်နိုင်ငံကိုတရားမဝင်နိုင်ငံဖြတ်ကျော်လုပ်လုပ်ကိုင်မှုနဲ့မြန်မာနိုင်ငံသား205ဦးကိုလည်းတရုတ်အစိုးရကမြန်မာနိုင်ငံကိုပြန်လည်လွှဲပြောင်းပေးခဲ့မှုပါတယ်အခုပြန်လွှတ်လာတဲ့တရုတ်နိုင်ငံသား155ဦးကိုဇန်နဝါရီလတုန်းကတရုတ်မြန်မာနယ်စပ်မှာတစ်ခိုးထုတ်နေတုန်းဖမ်းမိခဲ့ပြီးတော့အဲ့ဒီတွေက153ဦးကိုအများနဲ့သက်ဆိုင်တဲ့ပစ္စည်းကာကွယ်ဆောင်ရှောက်ရေးအဥပဒေ3အရာထောင်ဒဏ်20နဲ့ညီမျှတဲ့တသက်တကြုံပြစ်ဒဏ်နဲ့ကျန်တဲ့ဦးကိုတော့အသက်မပြည့်သေးတာကြောင့်ကလေးတငယ်ကျောင်းမှာထောင်ဒဏ်10နှစ်ကြာခံစေဖို့ပြစ်ဒဏ်ချမှတ်ခဲ့တာပါ။အဲဒီကိစ္စပေါ်မှာတရုတ်အစိုးရကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပြီးတော့အကျဉ်းသားလွှဲပြောင်းပေးဖို့ကိုလည်းတောင်းဆိုခဲ့မှုပါတယ်။ပြီးခဲ့တဲ့နှစ် 2014 အောက်တိုဘာလတုန်းကလည်းသမရရဲ့လူငင်းချမ်းသာခွင့်နဲ့အကျဉ်းသားအချင်းသူစုစုပေါင်း 3,083 ဦးလွတ်မြောက်ခဲ့မှုပါခင်ဗျာ။
ကိုစီသူရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါတဆယ်ထဲမှာပဲသမရရဲ့လူငယ်ချမ်းသာခွင့်နဲ့နိုင်ငံတော်ဟာအကျဉ်းသားတွေလွတ်လာတဲ့အထက်မှာနိုင်ငံရေးအကျဉ်းသားတွေသတင်းသမားတချို့နဲ့တက်ကြွလှုပ်ရှားသူအနေနဲ့ပါဝင်ပေမဲ့နိုင်ငံရေးအကျဉ်းသားတွေထောင်ထွင်းမှာမလွတ်မြောက်ပဲကြံနေသေးတယ်လို့လွတ်မြောက်လာသူတွေကပြောပါတယ်ပြစ်ဒဏ်တစ်နှစ်ကြာခံပြီးသူတွေကိုလွတ်ပေးတာလို့ဆိုပေမဲ့မြေကြီးနားထောင်မှာတစ်ခိုးမှုနဲ့ထောင်ဒဏ်ကြာခံခဲ့ရတဲ့တရုတ်နိုင်ငံသား150ကျော်တို့ကတော့သတင်းတစ်ပတ်ကျော်မှာဖြစ်တဲ့ကလူငင်းချမ်းသာခွင့်ရတဲ့ပုံမှာတော့ထောက်ပြဝေဖန်ကြပါတယ်။ရန်ကုန်မန္တလေးအချင်းထောင်တို့ကလွတ်မြောက်လာကြတဲ့ယုံကြည်ချက်ကြောင့်အချင်းချခဲ့သူတွေရဲ့ဖွင့်ဟပြောဆိုချက်တွေကိုမတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်
။တမရရဲ့လူငင်းချမ်းသာခွင့်နဲ့ဒီကနေ့နိုင်ငံတဝန်းကအချင်းထောင်တွေကနေအချင်းချနေသူ6966ဦးတို့ထဲမှာယုံကြည်ချက်ကြောင့်အချင်းချခံရသူတရာစင်ကျော်ကျော်ပဲပါဝင်လွတ်မြောက်ခဲ့တာဖြစ်ပါတယ်။နိုင်ငံရေးတက်ကြွလှုပ်ရှားတာကြောင့်နိုင်ငံတော်အကြီးညိုပြက်စီမှုနဲ့ထောင်ချခံခဲ့ရပြီးဒီကနေ့ပြန်လည်လွတ်မြောက်လာခဲ့သူကိုတင်မောင်ကြီးကတော့ပြန်လွတ်လာတဲ့အပေါ်မှာအခုလိုပြောပါတယ
်တကယ်စေတနာသူတို့ပါတယ်ဆိုရင်ခုကျွန်တော်တို့ဒီအင်းစိန်ဆောင်ထဲမှာလက်ရှိပြန်ခဲ့တာကျွန်တော်ရဲဘော်ရဲဘက်တွေအားကြီးရှိတယ်။အောက်ကျောင်းသားတွေတရားဆိုဒေယာနေလို့ရှိတယ်။ဟာနောက်စီဦးနေပိုင်ပြိုးသူတို့ရှိတယ်။နောက်အလုပ်သမားတွေအားကြီးရှိတယ်။နောက်ကိုတင်ကျော်တို့ပြန်ခဲ့တယ်အားကြီးရဲ့ဟုတ်ကဲ့သူတို့စေနာရှိတယ်ဆိုရင်အစိုးရကလူငင်းပေးတယ်ဆိုရင်လွတ်လွတ်ကင်းကင်းသူတို့ပေးရမှာခုကျွန်တော်တို့ပေးတော့မှာ401နဲ့401ကျွန်တော်လက်မှတ်ထိုးခိုင်းကျွန်တော်မထိုးဘူးအာလက်မှတ်မထိုးရင်ကျွန်တော်ပြန်ဖဲမှာဆဲလိုက်ကျွန်တော်ပြောလိုက်ရည်ပြောမှဆိုရင်ဒါအစိုးရကစေနာပါတာမပါဘူးဆိုတာပေါ်လွင်နေတာပဲလေကျွန်တော်အနေနဲ့ကတော့လက်ရှိဒီအစိုးရကလွတ်ပေးလိုက်တဲ့ဥစ္စာကတော့ကျွန်တော်ကတော့ကျေးဇူးတော့မတင်ဘူးဒါဆိုတော့ကျွန်တော်လွတ်ရကနီးနေတာဟုတ်ပြည်သူရဲ့အကျိုးကြည့်ပြီးလှုပ်လှုပ်တာတစ်ခုမှမရှိဘူးဒါကြီးဒီကနေ့လွတ်လာတဲ့ခေတ်ပါတယ်ကျွန်တော်ကြည့်တာပေါ့ဒီနေ့အကျဉ်းသားတွေလည်းပါတယ်ပြည်မှုပြစ်ဒဏ်နဲ့ကြာနေတဲ့ပြည်သမားတွေလည်းပါတယ်နောက်လက်နက်မှုနဲ့ဖမ်းခံထားတဲ့လူတွေပါတယ်ပြည်မှုသမားတွေပါတယ်ဟောကျွန်တော်တကယ်နိုင်ငံရေးပြည်သမားတွေတယောက်မှမပါဘူးကျွန်တော်တယောက်ပဲပါတာ
အကျဉ်းထောင်တွေမှာတနှစ်ကြာခံပြီးနောက်ကြန့်ရှိနေသေးတဲ့ပြစ်ဒဏ်ကိုလူငယ်ချမ်းသာခွင့်ပြုတာဖြစ်တယ်လို့ဆိုပြီးအခုအကျဉ်းသားတွေကိုလွှတ်လိုက်တာဖြစ်ပေမဲ့လို့တိခိုးမှုနဲ့နှစ်ရှည်ထောင်ဒဏ်ကျခံနေရသူတရုတ်နိုင်ငံသား150ကျော်တို့ဟာလည်းပြစ်ဒဏ်ကျပြီးတော့မကြခင်မှာပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ်။အခြေခံဥပဒေပြင်ဆင်ရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လှုပ်ရှားမှုမှာပါဝင်လက်မှတ်ထိုးမှုနဲ့တရားစွဲဆိုပြီးထောင်ဒဏ်နှစ်နှစ်ချမှတ်ခံခဲ့ရသူဘုံမှုကျော်စွာဝင်းကတော့မန္တလေးဥပိုလ်ထောင်ထဲမှာမလွတ်မြောက်ဘဲကြန့်ရှိနေသေးတဲ့တွက်ကြလှုပ်ရှားသူတွေရှိနေသေးတဲ့အကြောင်းပြောပါတယ်။
နိုင်ငံရေးနဲ့ပတ်သက်လို့တော့ကျွန်တော်နဲ့အတူတယောက်မှမပါခဲ့ဘူး။ဘာမှနိုင်ငံရေးအချင်းသားတွေကိုပြောင်းဆိုးရှိတယ်။ပြောင်းပြရတယ်ကတောင်းလို့ကြတာဆိုတော့မပါဘူး။ဟိုပြောင်းရမယ်ရှိတယ်။ပြောင်းလို့တိတ်ကြတာဆိုတော့မပါဘူးပေါ့နော်။ဟိုကျောင်းသားလေးတွေရှိတယ်။နောက်ဥတော်ဝင်စစ်မေးဥတော်ဝင်ရှိတယ်။စစ်မေးဥတော်မှလည်းအမှုမှမကွာမရဘူးလို့မပါဘူးပေါ့နော်။အဲ့တော့နိုင်ငံရေးနဲ့ပတ်သက်လို့ကျန်တဲ့သူတွေအားလုံးကျန်နေခဲ့တယ်။အမှုပြရကလည်းပြောင်းရမယ်နဲ့ပုံပေါ်သွားမှုပြီးတယ်။ဒါပေမဲ့ဒီကတမတ်တဲ့အကျုံးဝင်တဲ့ခါကျတော့ပါမလာခဲ့ဘူး။ကျွန်တော်ကတော့တမတ်တဲ့အကျုံးဝင်တဲ့အတွက်ပြစ်ပေးလိုက်တယ်လို့။တမတ်တဲ့ကတော့ဒီနေ့နေတာတမတ်နဲ့ပြန်သဘောမျိုးနဲ့ဆက်မှတ်လိုက်တာ။ကျွန်တော်က ကျွန်တော်တို့ပြည်နိုင်ငံသားတစ်ခုတည်းဒီလိုဆိုတော့ငိုင်းချမ်းအောင်ပြလိုက်တာကျွန်တော်မသိပါဘူးညာအဲဒါလည်းမသိနေတဲ့ဆိုရင်လည်းဒါကကျွန်တော်စိတ်ချပါတယ်ဟိုကျွန်တော်အနေနဲ့တော့မောက်ခံပါဘူးဟိုအခုလိုမျိုးပြလာခွင့်ကလည်းအဲဒါကဟိုဘုံတော့တဲ့အနေသားရှိတယ်လို့ကျွန်တော်မခံယူပါဘူးညာ
ဒီကနေ့လွတ်လာတဲ့အထက်မှာဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားဒီမိုကရေစီအင်အားစုတွေကိုကြားပြတ်အစိုးရအဖြစ်ပြည်သူတွေတင်မြှောက်တဲ့အကြောင်းရေးသားခဲ့ကြတဲ့ဘိုင်မွန်တန်နီဂျာနယ်ရဲ့ထုတ်ဝေသူနဲ့သတင်းထောက်၅ဦးတို့ဟာလည်းထောင်နှံတစ်နှစ်ကျော်ကြာခံပြီးမှပြန်ပြီးတော့လွတ်လာကြပါတယ်။ဘိုင်မွန်တန်နီဂျာနယ်ရဲ့တာဝန်ခံအယ်ဒီတာကိုအောင်တန့်ကတော့ပြန်လွတ်လာပြီမဲ့အသက်မွေးဝမ်းကြောက်အတွက်စိတ်ပူနေရတယ်လို့ပြောပါတယ
်။ပြန်လွတ်လာတဲ့အတွက်တော့ကျွန်တော်ဒီသတင်းသမားတယောက်အနေနဲ့စာနယ်ဇင်းလုပ်ငန်းတွေကျွန်တော်ပြန်လည်လုပ်ခိုင်းဖို့ခွင့်လမ်းရရှိလာတယ်ပေါ့ဗျာ။ကျွန်တော်တို့ဒီဘက်ကသတင်းသမားတွေကိုဒီတရားစွဲနေရတယ်လည်းရှိတယ်။နောက်ဖမ်းဆီးချောင်းချခဲ့တာလည်းရှိတယ်။အဲဆိုတဲ့အခါကျတော့ရာမျိုးတွေကတော့ကျွန်တော်တို့ဒီမိုကရေစီနိုင်ငံမှာတော့မဖြစ်ရအောင်ဆုံးပေါ့ဗျာ။ပြောရမယ်ဆိုလို့ရှိရင်ပါလေ။အဲကျွန်တော်အမှန်တိုင်းဝင်ထားရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဂျာနယ်တိုက်ကမရှိတော့ဘူးဗျာ။ဟုတ်ကဲ့ဒါမရှိတော့ဘူးဆိုတဲ့အခါကျတော့လောလောဆယ်တော်မှကျွန်တော်ဘယ်ဂျာနယ်တိုက်မှလုလို့ရမလဲ။ဘာလုပ်ရမလဲဆိုတာကျွန်တော်လုတ်ရှင်းတဲ့ဆိုက်ဆန်သားတွေအပြည့်အဝလို့ရှိတာပေါ့နော်။ဘာလုပ်ရမလဲဘာလုပ်ရမလဲဆိုတာမှကျွန်တော်လုံးမကိုဆုံးဖြတ်လို့မရဘူးဆုံးဖြတ်လို့မရသေးရတယ်ဆိုလို့ရှိရင်အဲဒီမှာသွားပြီးတော့ပြင်ပြောင်းပြောဆိုရမယ်ဆိုတဲ့အနေအထားမရှိဘူးပေါ့ဒါပေမဲ့ကျွန်တော်တို့ကြိုးစားရမှာပေါ့ကျွန်တော်ဒီလုပ်ငန်းနဲ့ပဲကျွန်တော်အသက်မွေးလာတာကျွန်တော်10နှစ်ကျော်ပြီလေ
ဒီကနေ့အကျဉ်းသား9000လောက်လွတ်တဲ့အထက်မှာယုံကြည်ချက်ကြောင့်အကျဉ်းချခံရသူ73ဦးပဲလွတ်မြောက်လာတယ်လို့နိုင်ငံရေးအကျဉ်းသားအရေးဆောင်ရွက်သူတို့ကပြောပါတယ်လက်ရှိမြန်မာအကျဉ်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားပေါင်း120ကျော်ရှိနေသေးပြီးနောက်ထပ်400တို့ဟာလည်းတရားရင်ဆိုင်နေကြရဆဲဖြစ်ပါတယ်ရှင
်ဒီကောက်ပွဲအချိန်ကြီးလာတဲ့အမျှအာဏာရကြံ့ခိုင်ရေးပါတီရဲ့ပြင်ဆင်မှုတွေပါတီအတွင်းလှုပ်လှုပ်ရှားရှားအပြိုင်မှုတွေနဲ့အတူပဲအာဏာရပါတီနဲ့အစိုးရဆက်ဆံရေးပါတီနဲ့စစ်တပ်ဆက်ဆံရေးကိစ္စရပ်တွေပေါ်မှာလည်းသုံးသပ်ဝေဖန်ချက်တွေအတော်များများထွက်လာပါတယ်စစ်စွာကဖွဲ့စည်းခဲ့တဲ့ကြံ့ခိုင်ရေးပါတီအနေနဲ့ဒီလာမယ့်ရွေးကောက်ပွဲမှာဘယ်လိုပုံစံမျိုးနဲ့ပေါ်ထွက်လာနိုင်မလဲ။အောင်နိုင်ဖို့အတွက်ကောဘယ်လောက်ထိမျှော်လင့်စရာတွေရှိပါသလဲ။လာမယ့်စနေညပိုင်းတဲ့လီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာမင်းများလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်မှန်းကြောင့်လည်းတို့ရရှိနေကိုကြိုဆိုပါရစေ
။လာမယ့်စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာတို့ရရှိနေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့မိုးလီဝသသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။တိုင်းနယ်ပြည်နယ်အလိုက်မြန်မာနိုင်ငံတဝန်းလုံးမိုးကြီးရေရှမ်းဖြစ်နေပြီးရေပေးတံကိုခန်းစားနေရခြင်းမှာပဲဘင်္ဂလားပင်လယ်အော်အရှေ့မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာအားကောင်းနေပြီးဆိုင်ကလုန်းမုန်တိုင်းခိုမန်းအဖြစ်ကိုရောက်ရှိခဲ့ကြောင်းမြန်မာနိုင်ငံမိုးစလဦးစီးဌာနကသတိပေးချက်ထုတ်ပြန်ခဲ့ပါတယ်ဒီထုတ်ပြန်ချက်နဲ့အတူရခိုင်ကမ်းရိုးတန်းဒေသကိုတက်ရောက်မှုရှိနိုင်ပြီးစစ်တွေနဲ့မွန်ဒေါခရိုင်တွေမှာလေတိုက်နှုန်းတနင်္လာကိုမိုင်90ထိမြင့်မားနိုင်တယ်လို့သတိပေးထားပါတယ်VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာပ
ါမြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကကြာသပတေးနေ့တိုင်းထွာခြင်းအရာကတော့ဘင်္ဂလားပင်လယ်အော်အရှေ့မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်လေးဟာအားကောင်းနေပြီးစိုက်ကလုန်းမုန်တိုင်းကိုမန်အဖြစ်သို့ရောက်ရှိခဲ့ကြောင်းမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကဒုတိယညွှန်မှုဦးကျော်လင်းဦးကအခုလိုပြောပါတယ
်ဟုတ်ကဲ့ဒီမနေ့ဒီ10နိုင်ခွဲချိန်တိုင်းထွာတဲ့လေးရဲ့ပြည်ရှင်ကဒီဘင်္ဂလားပင်လယ်အော်အရှေ့မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ဒီအားကောင်းတဲ့မုန်တိုင်းငယ်လေးကဒီကိုမိုအားကောင်းလာခဲ့ပြီးတော့ကိုမန်အမိရှိတဲ့တိုက်ကြုံမုန်တိုင်းအမျိုးကိုရရှိခဲ့တဲ့အချိန်မျိုးရှိပါတယ်။အဲလက်ရှိချိန်မှာတော့အဲ့ဒီတိုက်ကြုံမုန်တိုင်းကဆိုလို့ရှိရင်ဒီဘင်္ဂလားဒေ့ရှ်နိုင်ငံကန်ယူရန်ဒေသတွေကိုဆက်ကြဝင်ရောက်နေတဲ့အခြေအနေမျိုးတွေ့ရှိရပါတယ်။ဒီမြန်မာနိုင်ငံဒီကန်ကန်ယူရန်မှာဆိုလို့ရှိရင်လည်းဒီမုန်တိုင်းရဲ့အခြေခံမှုတို့ဒီမုတ်တိန်တကြီးတွေအားကောင်းတဲ့မုတ်တိန်တကြီးတွေရှိပေါ်နေပြီးတော့ဒန်ယူရန်ဒီဇိုင်းမှာမုတ်တိန်ကြီးတွေတိုက်ကြတာမုတ်တိန်ဆန်ကရာဇဝတ်အစီအစဉ်တွေနဲ့ပိုင်းရတော့ရှိခဲ့ပါတယ်ခင်ဗျ
ပီးခဲ့တဲ့ရက်ကတော့အားကောင်းလာတဲ့မုန်တိုင်းငယ်ဟာမြန်မာကမ်းရိုးတန်းရခိုင်ကမ်းရိုးတန်းမြောက်ပိုင်းကိုဦးတည်လာနေတဲ့အတွက်လေမော်ရောင်ဆင့်သတိပေးချက်ကိုမြန်မာနိုင်ငံမိုးလေဝသနဲ့ဇလပေရာညွှန်ကြားမှုဦးစီးဌာနကဗုဒ္ဓဘူးနေ့မှာထုတ်ပြန်ခဲ့တာပါကြာသာပတေးနေ့မှာတော့မုန်တိုင်းငယ်ဟာကိုမန်မုန်တိုင်းအဖြစ်ကြောင်းလဲသွားပြီး ဒီဆိုင်ကလုန်းမုန်တိုင်းဟာအိန္ဒိယနိုင်ငံကလကတ္တာမြို့ရဲ့အရှေ့တောင်ဘက်မိုင်း135ခန့်ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းမြို့ရဲ့အနောက်တောင်ဘက်မြန်မာနိုင်ငံမောင်တောမြို့ရဲ့အနောက်မြောက်ဘက်83မိုင်ခန့်နဲ့စစ်တွေမြို့ရဲ့အနောက်မြောက်ဘက်135မိုင်ခန့်အကွာပင်လယ်ပြင်ကိုဗဟိုပြုနေလို့ဆိုပါတယ်ဒီမုန်တိုင်းကြောင့်မြန်မာနိုင်ငံရဲ့ဘယ်နေရာဒေသတွေကိုတက်ရောက်မှုရှိမလဲဆိ
ကျွန်တော်တို့ဒီအင်းစိန်ဆောင်ထဲမှာလက်ရှိကျွန်တော်ကမ္ဘာတန်ဦးတန်းဒီသားတွေကိုဆက်ကြုံရောက်ပြီးတဲ့အချိန်ဖြစ်ပါတယ်။ဒါပေမဲ့မုံတိုင်းအစအုံနဲ့ဆက်သက်တဲ့ဒီမုတ်ပိတ်တိုင်းကြီးတွေကတော့မြန်မာကမ်းယူတန်းနဲ့ဒီအချိန်တည်းရမှုကတော့ရှိနေပြီလို့ကြောင်းလို့ပေါ့နော်။မြန်မာကမ်းယူတန်းဒီအချိန်တည်းရမှုကတော့ရှိနေပြီလို့ကြောင်းလို့ပေါ့နော်။မြန်မာကမ်းယူတန်းဒီအချိန်တည်းရမှုက လုံးကြီးရအမှန်မျိုးကြီးချက်ပေါ်နိုင်တဲ့အမှန်မျိုးတော့ဆက်ပြီးတော့ပြည်ပြအောင်မှာဖြစ်ပါတယ်ခင်ဗျာ
။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့သတိပေးချက်မှာတော့ไซโคลนမုန်တိုင်းရဲ့အရှိန်ကြောင့်သခိုင်းတိုင်းဒေသအောက်ပိုင်းမကွေးတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးရန်ကုန်တိုင်းဒေသကြီးအေရဝီတိုင်းဒေသကြီးချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာနေရာနှံ့ပြားမိုးထစ်ချုံရွာပြီးဒေသလိုက်မိုးကြီးတာတွေလေကျင်းတိုက်တာတွေရုတ်တရက်ရေကြီးတာတွေမြေပြိုတာတွေဖြစ်နိုင်တယ်လို့လည်းဆိုပါတယ်။သခိုင်းတိုင်းဒေသကြီးအထက်ပိုင်းမန္တလေးတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးရှမ်းပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာလည်းနေရာနှံ့မိုးထစ်ချုံပြီးမွန်ပြည်နယ်တို့မှာလည်းနေရာနှံ့မိုးထစ်ချုံရွာသွန်းနိုင်ပြီးနေရာကွက်ပြီးတော့မိုးကြီးတာတွေလေကျင်းတိုက်တာတွေရုတ်တရက်ရေကြီးတာတွေနဲ့မြေပြိုခြင်းတွေဖြစ်နိုင်တယ်လို့လည်းသတိပေးချက်မှာထုတ်ပြန်ထားပါတယ်ရှင်
။မအေးမရဲ့သတင်းပေးပို့ချက်ပါခင်ဗျာ။အခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9:00နာရီကနေ9:00နာရီခွဲအထိ VOA မြန်မာပိုင်းကထုတ်လွှင့်မဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asiaset 7 Jorus လောင်းကနေဖမ်းယူရှုစားနိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုမက်ခင်ဖြူတွေးကတင်ပြပါမယ်ခင်ဗျာ။
သမုတ်ပြရဲကပြင်သစ်ပိုင်ကျွန်းတစ်ခုပေါ်မှာရှာတွေ့တဲ့လေရင်အပျက်စီးပိုင်းစားတို့ဟာပြီးခဲ့တဲ့2014မတ်လတုန်းကပဟေလိဆန်ဆန်ပျောက်သွားခဲ့တဲ့မလေးရှားလေကြောင်းလိုင်း MH 380လေရင်ကအစိတ်ပိုင်းတချို့ဖြစ်နေမလားဆိုတာအတည်ပြုနိုင်မှုစုံစမ်းစစ်ဆေးသူတွေကကြိုးပမ်းနေကြပါတယ်။ခမန်းချေ2မီတာလောက်ရှိတဲ့လေရင်တောင်ပံငါးလုံးယူဆရတဲ့အပျက်စီးပိုင်းစားတို့ကိုမာဒါဂတ်စကာနိုင်ငံအနီး Reunion ကျွန်းပေါ်ကကမ်းခြေတစ်ခုမှာမနေ့ကဗုဒ္ဓနေ့တုန်းကပဲတွေ့ခဲ့ရတာပါရှင်။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာ1993ခုနှစ်ကလူပေါင်း259ဦးသေဆုံးသွားခဲ့ရတဲ့ဘုံခွဲတိုက်ခိုက်မှုမှာပါဝင်ပတ်သက်ခဲ့သူယာကုပ်မင်မွန်ဒီကနေ့အစောပိုင်းကပဲကွပ်မျက်ခံလိုက်ရပါပြီ။သူ့ရဲ့နောက်ဆုံးအစီအလုံးချင်းချက်တာခွင့်တောက်ခံမှုပယ်ချခံခဲ့ရပြီးတဲ့နောက်နိုင်ပိုင်းအကြမှာပဲအသက်53နှစ်အရွယ်မင်မွန်ကိုရဲအဆောင်ချက်တင်းတင်းကြပ်ကြပ်ချထားတဲ့နာပူဝါမြို့မှာပဲကြိုးပီးကွပ်မျက်လိုက်ကြပါမွန်ပိုင်းမြို့ကနေရာနှံ့ပြားမှာဘုံခွဲတိုက်ခိုက်မှုတွေအတွက်လိုအပ်ချက်စီမှုငွေချေးထောက်ပံ့မှုပြည်တံတွေနဲ့သူ့ကို2009ခုနှစ်တုန်းကပြည်တံချမှတ်ထားတာဖြစ်ပါရဲ့ရှင်။တရားမဝင်သစ်ခိုးထုတ်မှုနဲ့မကြခင်တုန်းကပဲနှိရှေထောင်နှံတွေချမှတ်ခံခဲ့ရတဲ့တရုတ်နိုင်ငံသား155ယောက်အပါအဝင်အကျဉ်းသား9000နီးပါးကိုမြန်မာဆွေးရကပြန်လွှတ်ပေးလိုက်ပါရယ်။ဒီကနေ့လူချင်းချမ်းသာခွင့်နဲ့ပြန်လွှတ်ပေးတဲ့အကျဉ်းသားတွေထဲမှာနိုင်ငံသားအကျဉ်းသား210ပါဝင်ပြီးတော့ဒီထဲမှာတရုတ်နိုင်ငံသားတွေပါဝင်တာဖြစ်ပါရယ်။အခုပြန်လွှတ်လာတဲ့သူတွေထဲမှာဗိုင်မွတ်တဲ့နေချာနယ်ကအက်ဒီတာနဲ့သတင်းတောင်ငောင်းနဲ့အတူနိုင်ငံရေးအကျဉ်းသားတရာစင်နီးပါးပါဝင်တယ်လို့ဘိုလ်ချုပ်ဘုံမှုချုပ်ဟောင်းတန်းထွန်းအပါအဝင်ထောက်လိုက်ရေးအရာရှိဟောင်းတို့လည်းပြန်လွှတ်လာတယ်လို့ AAPPP နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှားရေးအသင်းကပြောပါရယ်။ဒါကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ်အဖြစ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဟောလိဝုဒ်ရုပ်ရှင်သမင်းသမီးအင်ဂျလီနာဂျိုလီဟာကချီပြည်နယ်မြစ်ချနာမြို့ကဒုက္ခသည်စခန်းတစ်ခုကိုဒီကနေ့တွားရောက်ပါရယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမက်ခင်ဖြူတွေးပြောပြခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရင်မူကကိုအောင်အောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနံပါတ်16695ရို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှပြန်ဆောင်ရအောင်ပါ
This program has come to you from the Voice of America, Washington.